Welcome to the Voice of America in Burmese.
အတားတကြံ အကျဉ်းရည်ရဲ့ မင်္ဂလာ ညနေခင်းမှာ တော်ရရှိနေတဲ့ တနေ့တာ အမောကန် ပြေးကြပါရည်လား ခင်ဗျာ VOA American တိုင်းရဲ့ 2019 ခုနှစ် April 15 ရက် စနေနေ့ ညနေခင်း အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ မြန်မာစံတော်ချိန် ညနေ 6:00 ကနေ 9:00 အထိ line numberita 16925 ရူကနေ တိုက်ရိုက် တင်ဆက်နေပါပြီ ကျွန်တော် ညောင်ဝင်းအောင်ပါ ဒီကနေ့ ညနေခင်း အစီအစဉ်တွေကို တာဝန်ယူ တင်ဆက်မှာပါ ခင်ဗျာ
မင်္ဂလာပါ ကျွန်တော် ရန်နိုင်မှာ စနေနေ့ ညနေခင်း သတင်းတွေကို မအီတန်စင်နဲ့ အတူကြီးညာပေးသွားမှာဖြစ်ပါတယ် မြောက်ကိုရီးယားနိုင်ငံမှာ စနေနေ့က nuclear စမ်းသပ်မှုတွေတော့ မလုပ်သွားခဲ့ပါဘူး Afghanistan နိုင်ငံမှာတော့ American ဘက်ကပြီးခဲ့တဲ့ ရက်ပိုင်းအတွင်း ကျဲချခဲ့တဲ့ ဘုံကြောင့် စစ်သွေးကြော 90 ကြော်တည်ဆုံသွားခဲ့ပါတယ် ဒီလိုနောက်ဆုံးရ မြန်မာနဲ့ နိုင်ငံတကာ သတင်းတွေကို အခု ညနေခင်းမှာ ကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာ Early Warning Project အဖွဲ့က ဒီလူမျိုးတုံးတက်ပြတ်မှုတွေဖြစ်ပွားနိုင်ခြင်းအမြင်ဆုံးနိုင်ငံဆင်းထဲမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းဖော်ပြလိုက်ပါတယ်လူမျိုးတုံးတက်ပြတ်တယ်တတိယအဆင့်ရှိရယ်ဆိုတာအဲ့ဒါကြတော့လုံးဝအခြေအနေမရှိဘူးဗျာဒါမှမဟုတ်အတင်းအဓမ္မလုပ်ရရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့လူမျိုးတုံးတက်ပြတ်တယ်အဲ့ဒီအကြောင်းကိုသတင်းတွေအပြီးမှတင်ဆက်သွားဖို့ရှိသလိုမန္တလေးမြို့က
ချုပ်သွားတယ်လို့မျိုးတော့စနေနေ့ကတော့နျူကလ িয়ার စမ်းသပ်မှုမလုပ်သွားခဲ့ပါဘူး American ပြည်တော်စုကဒေသအတွင်းကိုစစ်အင်အားအပြည့်စုံလွှတ်ထားပြီးတမ်းပြန်ချင်းချောက်ခဲ့တာရောမြောက်ကိုရီးယားရဲ့အထူးမဟာမိတ်တရုတ်နိုင်ငံကစီးပွားရေးပိတ်ဆို့မှုတွေတိုးမြင့်ခဲ့တာဖြစ်ပါတယ်မနေ့တောက်ကြနေ့တုန်းကတော့ American သမ္မတဒေါ်နယ်ထရမ့်ရဲ့မြောက်ကိုရီးယားနိုင်ငံရဲ့ရန်လိုတဲ့မူဝါဒကိုကင်တွယ်သွားမယ်ဆိုတဲ့ချင်းချောက်ပြောကြားမှုကိုမြောက်ကိုရီးယားစစ်တပ်ကပြင်းပြင်းထန်ထန်တုံ့ပြန်သွားပါတယ်မြောက်ကိုရီးယားဟာတစ်ကမ္ဘာလုံးအတွက်ပြဿနာဖြစ်နေပြီးတော့ဒီပြဿနာကိုအမေရိကန်အနေနဲ့ကင်တွယ်ဖြေရှင်းသွားမယ်ဆိုပြီးသူကရှုံးချသွားပြီးတဲ့နောက်မြောက်ကိုရီးယားစစ်တပ်ဘက်ကလည်းထုံးစံနိုင်ညင်ညာချက်ထုတ်ပြီးတော့သူတို့ဘက်ကစိုးရွားတဲ့အကျိုးဆက်တွေဖြစ်အောင်တုံ့ပြန်မယ်ဆိုပြီးတော့ကြေညာခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အမှန်ကန်ကန်သုံးသပ်ကဲဖြတ်နိုင်ဖို့လို့ပြီးတော့ဒီအခြေအနေကိုဖြေရှင်းနိုင်ဖို့အတွက်အမှန်ကန်နဲ့ရွေးချယ်မှုလုပ်ဆောင်ဖို့လိုတယ်လို့မြောက်ကိုရီးယားစစ်တပ်ပြောရေးဆိုခွင့်ရှိသူကကြေညာချက်မှာပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကတော့မြောက်ကိုရီးယားနိုင်ငံတီထောင်ခဲ့သူကွယ်လွန်သူခေါင်းဆောင်ကြီးကင်အီဆွန်းရဲ့105နှစ်မြောက်မွေးနေ့ထိမ်းမှတ်ဖြစ်တဲ့ဒီနေ့ဧပြီလ15ရက်နေ့မှာစည်ရေးပြအခမ်းအနားပြုလုပ်ပါတယ်ဒီနေ့ဟာနေမင်းကြီးထွက်ပေါ်တဲ့နေ့အဖြစ်သတ်မှတ်ထားပြီးတော့နိုင်ငံအတွက်အရေးကြီးဆုံးအားလိုက်ရနေ့လည်းဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ပြည်အောင်စုကဂျာတာပင်းနေတုန်းကကြေးချခဲ့တဲ့အီယာမဘုံကြီးကြောင့်တည်ဆုံးသူဆေးသွေးကြအရေးအတွက်36နီးပါးပုံများလာတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။36ယောက်တည်ဆုံးတယ်လို့ဂျာတာပင်းနေတုန်းကပြောခဲ့တာကနေဆေးသွေးကြအနည်းဆုံး92ယောက်တည်ဆုံးတယ်လို့တာဝန်ရှိသူတွေကပြန်ပြောနေတာပါ။ဘုံကျတဲ့နေရာကိုစစ်ဆင်နေစေဖြစ်ပြီးတော့တည်ဆုံးသူအရေးအတွက်တိုးလာနိုင်သေးတယ်လို့လည်းခန့်မှန်းကြပါတယ်။အရေးသားနဲ့စစ်သားတွေတည်ဆုံးနေဆိုတဲ့လက္ခဏာတော့မတွေ့ရပါဘူး။အဲဆေးသွေးကြတွေရှိနေတယ်လို့သတင်းရတဲ့အာဖဂန်နိုင်ငံတဲကဒေသကိုအမေရိကန်ကအီယာမဘုံကြီးကျဲခဲ့တာဖြစ်ပြီးတော့ကာဘူးမြို့ကနိုင်ငံရေးနဲ့စစ်ရေးရာရှိတွေရဲ့ထောက်ပံ့မှုကိုရခဲ့တာပါ။ဒါပေမဲ့လည်းအာဖဂန်သမ္မတဟောင်းဟာမစ်ခါဇာယီနဲ့ပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်သမ္မတတို့ကတော့ပြင်းပြင်းထန်ထန်ပစ်တင်ရှုံချပါတယ်။ကိုမီတာမြင်ပြီးတော့ဆယ်တန်လောက်လေးတဲ့ GBU-43 အီယာမဘုံကြီးကိုအမေရိကန်ကနာဂါဟာပြည်နယ်တဲကအချင်းဒေသမှာခြေလှယ်ပြီးနေတော့ကျဲချခဲ့တာပါ။အဲစစ်သွေးကြော်တွေကိုချိန်မုံတိုက်ဖျက်ရေးလုပ်ငန်းစဉ်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ဒီလိုဘုံကျဲခဲ့တာလို့အမေရိကန်ဘက်ကပြောပါတယ်။
အမေရိကန်အနေနဲ့ Syria နိုင်ငံကိုနောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့ Russia, Syria နဲ့ Iran နိုင်ငံတွေကသတိပေးလိုက်ပါတယ်။ဒါပြင် Syria နိုင်ငံကဓာတ်ရုပ်လက်နက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းအဲဒီသုံးနိုင်ငံကတောင်းဆိုလိုက်ပါတယ်။ Russia, Syria နဲ့ Iran နိုင်ငံရဲ့ဝန်ကြီးတွေဟာ Moscow မြို့မှာတောက်ကြနေကတွေ့ဆုံခဲ့ကြပြီးတော့ Syria နိုင်ငံမှာ American ဘက်ကနောက်ထပ်ထပ်ပြီးကိုယ်သဘောနဲ့ကိုယ်တစ်ဖက်သက်လှုပ်ဆောင်မယ်ဆိုရင်စိုးရိမ်စရာကောင်းတဲ့အကျိုးဆက်တွေရင်ဆိုင်ရမှာဖြစ်သလိုကမ္ဘာကြီးကိုလည်းချိန်ချောက်အနေနဲ့ပြုနေတယ်လို့ပြောလိုက်ပါတယ်။ဆီးရီးယားဆိုရာကဒါရုလက်နက်နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကဆီးရီးယားနိုင်ငံရဲ့အယ်ရှာရက်လေတပ်အခြေစိုက်စခန်းတွေကိုပြီးခဲ့တဲ့တောက်ချာနေ့ကတမဟော့ဒုံးကျည်59စင်းနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံခန်ရှိတ်ခွန်းမြို့မှာလူ80ကျော်သေဆုံးခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခိုက်မှုနာကအခြေအနေတွေဟာတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့ဖ်ကတော့ပြောပါတယ်။ဒါပြင်ဒါရုလက်နက်တွေကိုစောင့်ကြည့်နေတဲ့ ဒါရုလက်နဲ့အသုံးပြုမှုတားဆီးရဲ့အဖွဲ့ကိုလည်းဒီနေရာကိုကျွမ်းကျင်သူတွေဆေးလုပ်ပြီးမဆုံဆန်းခဲ့တဲ့အပေါ်မှာသူကဝေဖန်ခဲ့ပါတယ်ဒီတိုက်ခိုက်မှုကိုစီးရီးယားသမ္မတဘရှာအာဆတ်ဆိုရကနောက်ကနေကြိုးကန်ဆောင်ရွက်နေတယ်ဆိုပြီးအနောက်နိုင်ငံတွေရဲ့ဆွတ်ဆွဲချက်ကိုလည်းရုရှားကလက်မခံဘဲပယ်ချလိုက်ပါတယ်ခင်ဗျာ
အီရန်သမ္မတဟောင်းအက်ဘာဟာရှာမီရာဖ်ဆာဂျာနီရဲ့ညီကိုတောဆက်သူကလာမယ့်မေလမှာကျင်းပမယ့်အီရန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီစဉ်သွင်းထားပါတယ်အသက်85နှစ်အရွယ်မိုဟာမက်ဟာရှာမီရာဖ်ဆာဂျာနီကစီစဉ်သွင်းရမယ်နောက်ဆုံးနေ့စနေနေ့တုန်းကစီစဉ်သွင်းနေတာကို AP သတင်းတောက်တွင်မြင်တွေ့ခဲ့ရပါတယ်မိုဟာမက်ဟာအီရန်နိုင်ငံပိုင်အတန်အတွက်ဌာနရဲ့အကြီးအကဲအဖြစ်1994ခုနှစ်ခေတ်ကစပြီးတော့ဆယ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာပါအီရန်နိုင်ငံအကြီးအကဲခေါင်းဆောင်ရဲ့အကြံပေးဖွဲ့မှလည်းသူပါဝင်ခဲ့ပါတယ်ကွယ်လွန်သူအီရန်သမ္မတဟောင်းအာယာတိုလာဟာရှာမီရာဖ်ဆာဂျာနီရဲ့မိသားစုကတော့ဒုတိယသမ္မတဒုတိယတက်တန်းအတွက်ဝင်ရှင်ပြိုင်မဲ့လက်ရှိသမ္မတဟာဆန်ရူဟာနီကိုထောက်ခံတာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲရလကတခြားကိစ္စတွေအပြင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015နျူကလ িয়ার သဘောတူညီချက်အတွက်လည်းအဆုံးဖြတ်ပေးမှာဖြစ်ပါတယ်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဘင်္ဂလားပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာမြန်မာနိုင်ငံဘက်ကိုရွှေ့ရှားလာနိုင်တဲ့အခြေအနေရှိတယ်လို့မိုးလေဝသနဲ့ဇလဗီရညွန်ကြားရေးမှူးဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်လက်ရှိအနေအထားအရဒီမုန်တိုင်းဟာပသိမ်မြို့ရဲ့အနောက်တောင်ဘက်ကမိုင်300ကျော်အကွာလောက်မှာပိုပြူနေပြီးတော့တနအီမိုင်ကိုမိုင်40နှုန်းနဲ့တိုက်နေတာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်ဒီမုန်တိုင်းဟာ24နာရီအတွင်းမှာပိုအားကောင်းလာနိုင်ပြီးမြောက်ဘက်နဲ့အရှေ့မြောက်ဘက်ကိုဦးတည်ရွှေ့ရှားလာနိုင်တာကြောင့်လိန်မော်ရောင်အဆင့်သတ်မှတ်ထားတယ်လို့မိုးလဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။မုံတိုင်းကြောင့်စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊တနင်္သာရီတိုင်း၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်ပါဝင်တခြားပြည်နယ်တိုင်းဒေသကြီးအများပြားမှလည်းမိုးသက်လေပြင်းကျရောက်ပြီးတော့မိုးထစ်ချုံရွာနိုင်တယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
။အာဖရိကတိုက်ကနေပင်လယ်ပြင်ကိုဖျက်လာတဲ့လူကုန်ကူးလေ၃စီးပေါ်ကနေပြီးတော့အာဖရိကနိုင်ငံကထွက်ခွာလာသူ125ယောက်ကိုကယ်ဆယ်ခဲ့တယ်လို့စပိန်နိုင်ငံဆိုင်ရာပင်လယ်ရေကြောင်းကယ်ဆယ်ရေးလုပ်သားတွေကပြောပါရယ်။ဒီလေငယ်၃စီးလုံးကိုစနေနေ့နေမထွက်ချိန်မှာရှာတွေ့ခဲ့တာဖြစ်ပါရယ်။ပထမလေတစ်စီးပေါ်မှာအမျိုးသား41ယောက်အမျိုးသမီး17ယောက်ပါလာပြီးတော့ဆာဟာရာတောင်ပိုင်းဒေသကနေလာခဲ့ကြတာဖြစ်ပါရယ်။ဒီလေကို Gibraltar ရေလက်ကြားရဲ့အရှေ့ပိုင်း Elborn ပင်လယ်ထဲမှာညတစ်ကောင်ကျော်အချိန်မှာကယ်ဆယ်ရေးလုပ်သားတွေကရှာတွေ့တာဖြစ်ပါတယ်။အလုံးကကျမ်းမာတဲ့ချိန်နေမှာရှိတယ်လို့ချက်ချင်းဒီအဖွဲ့ကပြောပါရရှင်
။အမေရိကန်သမ္မတရဲ့အင်မီရောကိုလာရောက်လက်ပတ်သူတွေရဲ့အမိစင်းကိုထုတ်ပြန်ကြေညာသွားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတောက်ချနေမှာကြေညာလိုက်ပါတယ်။အခုလိုလှုပ်လိုက်တဲ့အတွက်အရင်သမ္မတဟောင်းအိုဘားမားအစိုးရလက်ထက်ကပွင့်လင်းမြင်သာမှုရှိဖို့အတွက်အသုံးပြုခဲ့တဲ့မူဝါဒကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။အိုဘားမားအစိုးရလက်ထက်တုန်းကတော့အများပြည်သူကစိတ်ဝင်စားစောင့်ကြည့်နေတဲ့ပုံစံတွေနဲ့အိုဘားမားမိသားစုနဲ့ရင်းနှီးတဲ့မိတ်ဆွေတွေကလွဲရင်အင်ပီရိုကိုလာရောက်လေပတ်ကြတဲ့သူတွေရဲ့စည်းရင်းကို၃လအကြာမှာအင်တာနက်ပေါ်ကနေထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းထရမ့်အစိုးရအဖွဲ့ကတော့အမျိုးသားလုံခြုံရေးစိုးရင်ရတဲ့အနေနဲ့လူပုဂ္ဂိုလ်တဦးချင်းရဲ့တည်ထောင်တည်ရှိမှုပေါ်စိုးရင်စရာအနေထားတဲ့ကြောင့်တချို့အခြေအနေတွေကလွဲရင်ဒီလိုထုတ်ပြန်တာကိုရက်ဆိုင်ရက်တက်မှုဆုံးဖြတ်ခဲ့ပါတယ်။ထရမ့်အစိုးရအဖွဲ့အနေနဲ့အင်ပီရိုရဲ့တချို့ဌာနတွေကိုအဲ့ဒီရဲ့စီမံတန်းထုတ်ပြန်တာကိုကန့်သတ်သွားမှာဖြစ်ကြောင်းဒါပေမဲ့သတင်းလက်လက်ခွင့်အုပ်တွေကနေတစင်တောင်းဆိုမှသာထုတ်ပြန်မယ်လို့ပြောပါတယ်ဒီထဲမှာဘတ်ဂျက်အသုံးစရိတ်စီမံခန့်ခွဲမှုရုံးနဲ့အမေရိကန်ကုန်သွယ်ရေးကုန်စည်အဖွဲ့ရုံးတွေလည်းပါပါတယ်အင်မီရိုကိုလာရောက်လေပတ်သူတွေရဲ့စီရင်ကိုထုတ်ပြန်ဖို့ကြိုးပမ်းတဲ့အနေနဲ့စောင့်ကြည့်ရေးအဖွဲ့၃ဘွဲ့ကအမေရိကန်ဖက်ဒရယ်တရားရုံးကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဥတိုင်းလျှောက်ထားခဲ့ကြပါတယ်ခင်ဗျာ
မောင်းနှင်မဲ့ကားတွေကိုကယ်လီဖိုးနီးယားပြည်နယ်ကလမ်းတွေပေါ်မှာစမ်းသပ်မောင်းနှင်ခွင့်ကို Apple ကုမ္ပဏီကရသွားပါတယ်။ဒီနည်းပညာကိုစမ်းသပ်ခွင့်နောက်ဆုံးရသွားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ Lexus ကားကုမ္ပဏီထုတ်ကားသုံးစီးကိုသုံးပြီးတော့စမ်းသပ်ခွင့်ကို Apple ကုမ္ပဏီကရသွားတာလို့ကယ်လီဖိုးနီးယားမော်တော်ယာဉ်စီးစစ်ရေးကတောက်ချနေတုန်းကပြောလိုက်ပါတယ်။အပြိုင်ဆိုင်များလို့နဲ့မောင်းသူမဲ့ကားနည်းပညာဈေးကွက်မှာ Apple ကလည်းပါလာမလားဆိုတာကို Apple ကုမ္ပဏီတာဝန်ရှိသူတွေကအသေးချာပြောထားတာမျိုးမရှိခဲ့ပါဘူး။ California အခြေဆိုင် Apple ကုမ္ပဏီကဒီစမ်းသပ်ခွင့်အကြောင်းနဲ့ ပတ်သက်ပြီးတော့မှတ်ချက်ပေးတာမရှိဘဲနဲ့မောင်းသူမဲကားနည်းပညာအပေါ် Apple ကုမ္ပဏီကစိတ်ဝင်စားကြောင်းဖော်ပြထားတဲ့အရင်နှစ်ကထုတ်ပြန်တဲ့ကုမ္ပဏီစာတမ်းကိုဖော်ပြပြောဆိုသွားတာပါ။မောင်းသူမဲကားတွေတည်ထွင်နေတဲ့ကဏ္ဍထဲမှာ Apple ကနောက်ကျပြီးမှဝင်လာတာဖြစ်ပါတယ်။ကယ်လီဖိုးနီးယားမှာစမ်းသပ်ခွင့်ကိုကုမ္ပဏီ29ခုကရထားပြီးသားဖြစ်ပါတယ်။အဲ့ဒီထဲမှာနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Google အပါအဝင်ကားထုတ်လုပ်ရေးကုမ္ပဏီကြီးတွေဖြစ်တဲ့ Ford, General Motors, BMW, Volkswagen နဲ့ Tesla တို့လည်းပါဝင်ပါတယ်။မောင်းသူမဲ့ကားတွေကိုစမ်းသပ်ဖို့ကားမောင်းသမား6ယောက်ကို Apple ကခွင့်ပြုထားတာပါ။မောင်းသူမဲ့ကားထဲမှာတခုခုလွဲချော်သွားရင်ထိန်းချုပ်နိုင်အောင်လို့လူတစ်ယောက်ကိုလိုက်ပါလာရမယ်လို့ကယ်လီဖိုးနီးယားဥပဒေကချမှတ်ထားတာပါ။
England Premier League ဘောလုံးပွဲတွေကိုအခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာကစားနေကြပါတယ်။ Tottenham နဲ့ Bournemouth တို့ကစားနေကြတာဖြစ်ပြီးတော့ပထမပိုင်းမိနစ်40လောက်ရှိသွားပြီဖြစ်ပါတယ်။ဒီအချိန်မှာ Tottenham က Bournemouth ကို2-3နဲ့ဥဆောင်နေပြီးတော့ Tottenham ရဲ့ဂိုးတွေကိုတော့ Dembele နဲ့ Song တို့ကအသွင်းထားတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာပြတဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့တပြိုင်တည်းထဲမှာပဲတရိပ်နားဆင်နိုင်ပါတယ်သောရရှင်များခင်ဗျာပျော်ရွှင်စရာမဟာအတာတကြံကာလမန္တလေးမြို့မှာတော့တကြံအကြက်ဒီကနေ့ပိုစီကားလာတယ်လို့မြို့ကန်တွေကပြောပါတယ်မန္တလေးကတကြံအကြက်နေ့အခြေအနေသိရအောင်မန္တလေးကစာရေးဆရာဆုငက်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်ဆရာစုငက်ခင်ဗျာဒီနေ့တကြံအကြက်နေ့မန္တလေးမြို့မှာတော်စီလားခင်ဗျာ
ဆရာစီပါတယ်ခင်ဗျအဲစီပါတယ်အထူးသဖြင့်ကတော့ဒီကျုံတောင်မချမ်း26ပြည်လမ်းပေါ်ကလမ်းလျှောက်တကြံမှာခင်ဗျအဲဒီနေ့ဆိုရင်မနေ့8:00-9:00လောက်တည်းကစစီနေလိုက်တာဒီနေ့ကလည်းမန္တလေးမှာနေလေးကလည်းနည်းနည်းခပြပြလေးအရင်ကလောက်လည်းမပူတော့ဒီနေ့ကုန်ပြီးပါစီတဲ့သဘောပါပဲဗျ
ဟုတ်ကဲ့ဆိုတော့အခြားနေရာတွေမှာရောဘယ်နေရာတွေကဘလူးပုံသဏ္ဍာန်အနေနဲ့စီကားရတာမျိုးရှိပါလဲ
အဲအထူးသဖြင့်ကတော့အကြံနဲ့အခြားကြုံသုံးဘက်မှာဆိုရင်အရှိဘက်မှာတော့အရင်နှစ်တရာအတိုင်းပဲဟိုလိုစီးပွားပြည့်ရေကစားမနက်ကြီးတွေရှိတယ်အဲရေကစားမနက်ကြီးတွေကတော့ဟိုအစိုးရတွေနဲ့ဗားတွေနဲ့အဲ့လိုကစားကြတာတွေရှိတယ်အဲကထူးခြားတာမြောက်ဘက်မှာ ICTY ရှိတယ်ဗျ ICTY ကမနေ့ကအကြံနေရစကြည့်တီးပါတယ်ဒီနေ့အကြက်နေ့ဒီနေ့ညနေပိုင်းမှာတော့နည်းနည်းတက်တနာလေးတခုဖြစ်တယ်ဗျဖြစ်တာကတော့ပြိတ္တနဲ့အဲ့ဒီကဒီဝိုင်းဒီလုံလုံရေးပိုင်းဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်များရဲ့နည်းနည်းလေးဟိုကြောက်ကဆက်ဖြစ်မှုလေးကနေမှခန့်ရဖြစ်ပွားမှုပုံစံမျိုးလေးဖြစ်သွားလို့လောလောဆယ်တော့အဲ့ဒီဒီဝိုင်းတော့နားထားပါတယ်ဗျအဲ့ကအနောက်ဘက်ကျောင်းလမ်းမှာတော့မိသားစုရေကစားကြတာတွေရှိတယ်အဲ့နဲ့ထူးတာက62လမနောယမန်ဥယျာဉ်မှာလူငယ်တကြံဆိုပြီးတော့အဲ့ဒီမှာအဲခုနဒီဝိုင်းနေအစိုးရတွေနဲ့အဲ့ဒီမှာဟိုအကျိုးနေတွေကကျွန်တော်တို့ဟိုပျော်ပြေရေကစားနေကြတာဒီနေ့လဲအေးအေးဆေးဆေးငိမ့်ငိမ့်ချမ်းချမ်းနဲ့ပျော်ပျော်ဝါးဝါးရေကစားနေကြတာတွေရှိပါတယ်အရင်နှစ်တွေရတဲ့စာရင်ဒီမန္တလေးတကြံကအဲထူးခြားမှုတွေရှိလာပါတယ်ဟိုလိုပေါ့ရာသွေးမှုခိုင်ရန်ဖြစ်ပွားမှုတွေကတော်တော်လေးကိုရငယ်တော့နည်းသွားပါတယ
်အဲ့တော့ဟိုပျော်ပြေအစီအစဉ်တွေအပြင်တန်ကြပ်အဖွဲ့တွေပါညာရောဘယ်လောက်ထိပျော်ပြေခွင့်ရကြလဲ
ကိုယ်စီစဉ်နေကိုအဲ့လိုအလှပြရင်တွေတန်ကြပ်တင်းနေထွက်ခွင့်ပေးတယ်အကူအညီလည်းပေးတဲ့အတွက်မန္တလေးတက္ကသိုလ်ကဆိုရင်တမာနန်းဆိုတဲ့အလှပြရင်ထွက်လာတယ်ကျောင်းသားတွေရဲ့တန်ကြပ်တင်းတွေထွက်လာတယ်အမျိုးသမီးတွေရဲ့တန်ကြပ်တင်းတွေထွက်လာတယ်အဲ့ဒီအကျိုးနေညာဘက်မှာဆိုရင်ဒီဗကတကျောင်းသားလူငယ်တွေဦးစီးတဲ့ဟိုလက်ညိုးတို့တန်ကြပ်အတင်းဒီအချိန်နဲ့ပတ်သက်ပြီးတော့ဒီမန္တန်နဲ့နည်းနည်းလေးတတိကောက်လေးရှိတယ်ပေါ့နော်ဖြစ်တော့အဲ့ဒါမနေ့ကဆိုရင်အကြနေ့ကဆိုရင်အဲ့ဒီတန်ကြအသင်းပါဝင်အခြားတန်ကြအသင်းတွေကိုအဲ့ဒီညဟလာဒီပေးတ်စီကားတဲ့အချိန်မှာပဲလုံးဝတန်ကြတွေကိုဖျက်တောက်ခြင်းမပြုဘဲနဲ့ခုနမန္တပ်ပေါ်မှာတန်ကြထိုးဝင်ပေးလိုက်ပါတယ်သူတို့လည်းအားလုံးအားရဝမ်းသာကြည်နေတဲ့တန်ကြထိုးသွားကြပါတယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အစိုးရကဟလာဒီ NLD အစိုးရကဒီတကြံကိုအရင်လိုယဉ်ကျေးတဲ့တကြံအသွင်ပုံသဏ္ဍာန်ဖြစ်ဖို့စူးစားနေတာကြားနေရတော့လေလက်တွေ့မှာဘယ်လောက်ထိရိုးရဆန်တဲ့တကြံပုံသဏ္ဍာန်တွေဒီမန္တလေးမှာတွေ့ရလေခင်ဗျအ
ဲအထူးသဖြင့်ဒီနှစ်ကတော့ဟိုပေါ့ဗျာဟိုဒီအစိုးရအသစ်အနေနဲ့လုံလုံလရလရဂိုင်းတွေနိုင်ခွင့်ကြုံခဲ့ပါတယ်တကယ်တော့မနှစ်ကစဂိုင်းတွေဝင်ရခဲ့တာပေါ့တိုးတော်လည်းပဲမနှစ်ကအစိုးရအသစ်တက်တာနဲ့တကြံနဲ့ကရပိုင်းလေးပဲကွာတဲ့အတွက်အရင်အစိုးရစီမံချက်အတိုင်းပဲတကြံကိုကျင်းပရတာပါဒီနှစ်တော့တို့ဟလာဒီလုံးဝတို့တို့လက်ထဲမှာပဲစီမံပိုင်ခွင့်ရှိတဲ့အခါမှာအထူးသဖြင့်မန္တလေးကတော့မန္တလေးမြို့တော်စီမံသားရေးကော်မတီမြို့တော်ဝင်အပါအဝင် စီမံခန့်ခွဲကော်မတီကဥဆောင်ပြီးတော့ဒီရင်ကျေးပြီးတော့ရေမပြုံးငွေမပြုံးတဲ့ကြံဆိုတဲ့ပုံစံမျိုးစီမံချက်ဆွဲပါတယ်ဆွဲပြီးတော့ဟိုကြံပြော်ပါမှုတွေလည်းမရောရအောင်တပက်ကလည်းဒီရင်ကျေးတဲ့ကြံကိုကြောင်းလဲနိုင်ဖို့ဆိုပြီးတော့ဒါစီမံချက်ဆွဲပြီးတော့သက်ဆိုင်ရာဒိုင်းဒေသကြီးအစိုးရနဲ့ညှိနှိုင်းပြီးတော့ဒီကြံပုံစံကျင်းပတာပ
ါကျေးဇူးပါခင်ဗျာမန္တလေးကြံအခြေအနေကိုစိုင်းဆရာစူးငက်ပြောပြသွားတာပါအခုတော့မိုးလေဝသအခြေအနေတင်ပြပါမယ်မိုးစလဦးစီးဌာနကရခိုင်ပြည်နယ်ရဲ့မြို့တချို့ကိုဥတီနေတဲ့မုန်တိုင်းတစ်ခုဝင်ရောက်လာမှာဖြစ်ကြောင်းဒီကြေညာထားသလိုမြန်မာနိုင်ငံကိုချင်းကပ်ဝင်ရောက်လာမဲ့မုန်တိုင်းဟာလေမောရောင်အဆင့်ရှိကြောင်းသတိပေးထုတ်ပြန်ထားပါတယ်ဒီအကြောင်းကို VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ
်မြန်မာနိုင်ငံကိုကိုကျွန်းရဲ့အနောက်တောင်ဘက်မိုင်140ခန့်ပသိမ်မြို့ရဲ့အနောက်တောင်ဘက်မိုင်380ခန့်တန်တွဲမြို့ရဲ့အနောက်တောင်ဘက်435မိုင်ခန့်နဲ့တောက်ဖြူမြို့ရဲ့အနောက်တောင်ဘက်မိုင်၄၅၀ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတဲ့မုန်တိုင်းငယ်ဟာမကြာခင်မှာပဲပုံမအားကောင်းလာနိုင်တဲ့အတွက်လိမ္မော်ရောင်အဆင့်သတိပေးချက်ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေသတင်းထုတ်ပြန်ခဲ့တာပါမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဟောင်းဒေါက်တာဦးထွန်းလင်ကတော့မုန်တိုင်းငယ်တစ်ခုဝင်ရောက်နိုင်တဲ့အခြေအနေတွေကိုအခုလိုပြောဆိုသွားပါတယ်
အခုကမုန်တိုင်းငယ်ဖြစ်နေတယ်မုန်တိုင်းငယ်ဖြစ်နေပြီးတော့သူ့ကိုတော့လောလောဆယ်ဒီမလီကနေငါတော့92ပြီလို့ပြောရတော့ဘောနော်သူကတော့ဒီ2000ခွန်မှာပထမဦးဆုံးဖြစ်တဲ့ရင်းလာပြီးတော့မုန်တိုင်းပေါ့မုန်တိုင်းအင်းကြီးပါပဲအဲ့တော့ဒီတိုင်းလုံးက30 35เนาะ35မိုင်လောက်ရှိတယ်တိတ်တော့အားကောင်းကြီးမဟုတ်သေးဘူးအဲဒါပေမဲ့ဒီညနဲ့မနက်ထာတော့မှာတော့ဆက်ဆက်ပြပြီးတော့အပူပိုင်းမုန်တိုင်းအဆင့်တော့သူရောက်လာမယ်ဒီတိုင်းလုံး40 45လောက်တန်းတယ်ပေါ့သွားမှာတော့အရှင်မြောက်ပဲပဲဦးတည်မယ်အရှင်မြောက်ဦးတည်သွားတဲ့ဆိုရခိုင်ပြည်အလဲအဒီတန်တွဲကြောက်ပြူပေါ့နော်အဒီဘက်ကိုတန်တွဲနဲ့ကြောက်ပြူကြတာမဟုတ်တန်တွဲပေါ့အဒီဘက်ကိုမဲ့ပြန်ညဒီရဝဲမှာပေါ့
မုံတိုင်းကြိုတင်သတိပေးချက်အယောင်တင်ကေတအယလိမ္မော်ရောင်အစ်စ်ဆိုတာဟာမြန်မာနိုင်ငံဘက်ကိုချင်းကပ်ဝင်ရောက်လာမဲ့အတိတ်ပဲဖြစ်ပါတယ်မုံတိုင်းရဲ့နောက်ဆက်တွဲအဖြစ်စိုးရင်ရတဲ့ဒေသတွေနဲ့ပတ်သက်လို့လည်းပြည်သူတွေသတိထားတဲ့အချက်တွေကိုလည်းပြောဆိုသွားပါတယ်
အဲ့တော့ကျွန်တော်မြင်တာပြဿနာတတိထားမှာနှစ်ချက်ပဲရှိတယ်တစ်ချက်ကအဲဒီကန်ရဒန်ကန်နောင်ပေါ့ပင်နေပြင်မှာပေါ့နိုင်ရှိမှာပေါ့နိုင်ရဆန်ပီလောက်55ပြီလောက်ကြီးရှိနိုင်တယ်အဲ့ဒါတော့အန္တရာယ်ရှိတယ်နောက်တစ်ခါရခိုင်ကိုလွန်ပြီးတော့မကွေးဘက်ဝင်သွားရင်မကွေးတောင်ပိုင်းမှာမိုးရွာနိုင်တယ်မိုးရွာရင်အဲ့ဒီဘက်မှာဖြစ်တတ်တဲ့အန္တရာယ်ကပါလဲဆိုတော့တောင်ကြားချောင်းနဲ့လေအတူရဲ့ရည်ကြည့်တာပေါ့ flash flood ပေါ့နော်အဲ့ဒါတော့ဒေသခံများသတိထားဖို့လိုတယ်ကျွန်တော်ကျေနပ်တယ်လို့ပါပဲ
ဒီမုန်တိုင်းငယ်ကြောင့်ဧပြီလ15ရက်နေ့ကနေ18ရက်နေ့အတွင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းအေအာရီတိုင်းနဲ့ရခိုင်ပြည်နယ်တွေမှာတော့မိုးကြီးမှုတွေလေကျင်းတိုက်ခတ်မှုတွေရှိမှာဖြစ်တဲ့အကြောင်းနဲ့တချို့တိုင်းနဲ့ပြည်နယ်တွေမှာတော့မိုးတွေရွာသွန်းနိုင်တယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒကပြောဆိုထားပါတယ်မြမကန်ယိုရန်တခြားကမ်းလွန်ပင်လယ်ပြင်မှာတော့တခါတရံမိုးတက်လေပြင်းများကြောက်ရောက်ပြီးလှိုင်းကြီးမှုတွေမိုးတက်လေပြင်းကြစဉ်မှာရေပြင်းမြေပြင်းလေဟာတနအီကိုမိုင်40အထိတိုက်ခတ်နိုင်ကြောင်းသတိပေးချက်တွေကိုလည်းထုတ်ပြန်ထားပါတယ်ရှင်
။ VOA သတင်းတော့မအေးမှပြောပြခဲ့တာပါ။အခုတော့အစည်းအဝေးအစားပိုင်းမှာတင်ပြခဲ့တဲ့လူအခွင့်အရေးကိစ္စကြည့်ရအောင်ပါ။ကုလသမဂ္ဂအစည်းအဝေးခန်းဆောင်အပါအဝင်အများပြည်သူအတွက်ထုတ်ပြန်ထားတဲ့အချက်လက်တွေပေါ်အခြေခံပြီး Early Warning Project အဖွဲ့ကလူမျိုးတုံးသတ်ဖြတ်မှုတွေဖြစ်ပွားနိုင်ကြေးအမြင့်မားဆုံးနိုင်ငံစည်းနှမ်းမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းပေါ်ပြလိုက်ပါတယ်ဒီအပေါ်မှာရခိုင်ဒေသခံလွှတ်တော်ကိုယ်စားလှယ်ကဒါဟာအခြေအမြင့်မရှိတဲ့ဆွဆွဲမှုအဖြစ်ပယ်ချလိုက်ပါတယ်ဒီအကြောင်းကိုမတ်ဆွမွန်ကအပြည့်စုံပြောပြမှာပ
ါကဘာတဝဲမှာအစိုးရတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လူမျိုးတုံးတပ်ဖြတ်မှုတွေနောက်တစ်ဖန်ဖြစ်နိုင်တဲ့စိုးရိမ်ပွဲအခြေအနေမြန်မာနေပြီးလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားနိုင်ကြီးအမြင့်မားဆုံးနိုင်ငံစည်းရင်းမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းထားတဲ့အစည်းအဝေးခန်းစာကို Early Warning Project ဆိုတဲ့အဖွဲ့ကထုတ်ပြန်လိုက်တာပါဒီထုတ်ပြန်ချက်ထဲမှာကုလသမဂ္ဂအစည်းအဝေးခန်းစားပါအဝင်အများပြည်သူအတွက်ထုတ်ပြန်ထားတဲ့အချက်လက်တွေပေါ်အခြေခံပြီးသုံးသပ်ဖော်ပြလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်နာမင်းကြီးယုံကမကြာသေးမီကထုတ်ပြန်ထားတဲ့အစည်းအဝေးခန်းစားပါအချက်တွေအရမြန်မာနိုင်ငံမှာရှိတဲ့ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်လူမျိုးတုံးတက်ဖြတ်တဲ့အခြေအနေရောက်နိုင်ခြင်းမြင်မာနေတယ်လို့ Early Warning Project နှစ်ပတ်လည်အစည်းအဝေးခန်းစားကဖော်ပြလိုက်တာပါ။ဒီအပေါ်မှာရခိုင်ဒေသခံလည်းဖြစ်ရခိုင်ပြည်နယ်ကမြေပုံမြို့နယ်ကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥဖေတန်းကဒါဟာနိုင်ငံရေးအရာထိုးနှက်တိုက်ခိုက်တဲ့ဆွဆွဲချက်တစ်ခုအဖြစ်ပယ်ချလိုက်ပါ
ဒီအာမလုတ်ဒါရေရှိကောင်းရှိပါလိမ့်မယ်ဒီမဲ့လူမျိုးတုံးတက်ဖြတ်တယ်ဆိုတော့အဆင့်ကြီးတော့ဘယ်လိုမှမရောက်နိုင်ဘူးညာကျွန်တော်တို့ရဲ့ဒေသခံတွေပါအဒါမျိုးဒီဒေသမှာဘယ်တော့မှမဖြစ်ခဲ့ဘူးအကြမ်းဖက်လုတ်တဲ့အခါမှာပြန်လဲဆင့်ဆင့်လုတ်တဲ့အခါမှာတော့နည်းနည်းအကြမ်းမှန်းကင်ကြရတော့ရှိရှင်ရှိမှာပေါ့အဒါမဲ့လူမျိုးတုံးတက်ဖြတ်တယ်ဆိုတော့စကားကတော့တော်တော်ကိုကြီး ဖို့ဆောင်မဲ့အယက်သားဆိုရလက်ထက်မှာဒီလိုပြင်းထန်တဲ့ဆွဆွဲချက်တွေဖိအားပေးမှုတွေပုံမြင့်တက်လာတဲ့အနေထားဟာဒီမိုကရေစီလမ်းကြောင်းကိုတွေးဖိအားနှောက်ယှက်နေတာနဲ့အတူတူပဲလို့လည်းဥပဒေတန်းကသုံးသပ်ပါတယ်။တမင်ကျွန်တော်နိုင်ငံကိုအားနည်းရှက်ရှိနေတဲ့ကျွန်တော်စီးပွားရေးရနိုင်ငံရေးအဖက်ဖက်မှာအားနည်းရှက်ရှုံကြနေတဲ့ကျွန်တော်တို့ဒေသကိုတက်တဲ့အလားဒီဘင်္ဂလီနဲ့ဖက်ကလိုက ဟိုနိုင်ငံတကာနိုင်ငံရဲ့ဒီကုန်သိက္ခာကြားဆင်းအောင်ဒီPR တွန်းအားပေးနေရဆိုတာကျွန်တော်တို့တွန်းနေတဲ့ဒီမိုဆီလမ်းကြောင်းကိုလည်းကူညီရမရောက်ပါဘူးPR ပေးလို့နေလို့တော့ကျွန်တော်တို့ယူခံရရပါတယ်သူတို့အခွင့်အရေးတွေပြောရင်လည်းပြောပေါ့ဒါပေမဲ့အဲ့လောက်ကြီးဟာလာဟိုမျိုးတုံးတက်ဖြတ်တယ်ဆိုတဲ့အစင်ဒီကျွန်တော်တို့ကမရှိပါဘူးဒါPR
အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတချို့နဲ့နိုင်ငံတကာလူခွေဖွဲ့စည်းတချို့တို့ဘက်ကရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်နဲ့လုံခြုံရေးတွေဘက်ကရိုဟင်ဂျာမွတ်စလင်တွေပေါ်အင်အားသုံးပြီးလူခွေချိုးဖောက်မှုတွေလုပ်နေတယ်လူမျိုးတုံးတက်ဖြတ်မှုအသွင်ဆောင်နေတယ်ဆိုတဲ့ဆွတ်ဆွဲနေသလိုရခိုင်ပြည်နယ်တွင်းကိုနိုင်ငံတကာစုံစမ်းစစ်ဆေးမှု အဖွဲ့ဆေလုပ်ဖို့ကိုလည်းကုလသမဂ္ဂကဆုံးဖြတ်ခဲ့တာပါဒီလိုလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်ကုလတွင်းမှုချုပ်ဟောက်ကော်ဖီအာနန်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဖွဲ့ပြီးလေ့လာနေသလိုမြန်မာနိုင်ငံကဒုသမ္မတဦးမြင့်စွေကိုယ်တိုင်ဦးဆောင်ပြီးလေရခိုင်ပြည်နယ်အရေးဆောင်ရွက်နေတာမျိုးရှိတာကြောင့်ဒီလိုနိုင်ငံတကာစုံစမ်းရေ
ဖက်ကပွင့်လင်းမြင်တာမှုမရှိခဲ့တဲ့လောရတည်းအကျိုးဆက်တွေလည်းပါတော့ပါတာပေါ့ဗျာအဲဒါမဲ့ခုနကပြောသလိုပဲကော်မရှင်တွေကော်မတီတွေကျွန်တော်တို့အများကြီးဖွဲ့ထားတယ်ဒါပြည့်အစီရင်ခံစားပုံမှာဒီလိုစောင့်ကြည့်တင်နေပေါ့ဗျာရွေးနိုင်ငံရေးရွေးချယ်ရှိရှိနဲ့
ဘလို့ဖြစ်လာတယ်ဆိုတာကိုနိုင်ငံတကာအဖွဲ့အစည်းတွေအယူအန်အဖွဲ့အစည်းတွေနဲ့စောင့်ကြည့်ပြီးတော့မှာပဲပို့ပြီးတော့အသိပေးပါလိမ့်မယ်ကျွန်တော်ရခိုင်ဒေသခံတွေကလည်းဒီအပေါ်မှာအလွန်ပဲစိုးရိမ်ကြောင်းကြမှုတွေရှိတယ်လို့ပြောချင်ပါတယ်အစိုးရတက်တဲ့ဘက်ကပြည်သူအများအပြားကိုတက်ဖြတ်မှုဟာကမ္ဘာတစ်ဝှမ်းမှာပြီးခဲ့တဲ့ဆယ်နှစ်အတွင်းကြာဆင်းခဲ့ရာကနေအခုပြန်လည်မြင့်တက
တော်ရှိမြခင်မြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြာတွေ့နေမြင်နေရပါတယ်မကြာသေးခင်ကဆိုလို့ရှိရင်လည်း ERI တိုင်းငွေဝင်မြင့်အတွင်းမှာဆက်လေတိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လူလူပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအများပြည်သူတွေခီးတော်လာကြတဲ့ကုန်းချောင်းရေချောင်းလေချောင်းဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲနောက်ခီးသွွားတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်သလဲစတဲ့ခီးသွွားဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့ဒိုင်းအလီလိုက်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းကြားမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
ဒီကနေ့ည9နာရီဓာတ်ရိုက်ဆွေးနွေးကြမယ် VOA ဓာတ်ရိုက်လိုင်းအစီအစဉ်မှာပါဝင်လို့ရဲဆိုရင်အဲ့ဒီအစီအစဉ်မတိုင်ခင်ကြိုတင်ဆက်သွယ်နိုင်ပါတယ်အခုတော့တကြံကာလအတွက်တကြံမိုးတခြင်းနဲ့ဖြောပြေတင်ဆက်ချင်ပါတယ်ကြံကာလမှာသောရရှင်နေဘေးကင်းပျော်ရွှင်ကြပါစေခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကတင်ပြပါမယ
်စီးရဲတင်းမမှုတွေဖြစ်ပေါ်နေတဲ့မြောက်ကိုရီးယားကျွန်းဆွယ်မှာမြောက်ကိုရီးယားအစိုးရကဒီကနေ့မှစီးရဲပြအခမ်းအနားပြုလုပ်ခဲ့ပြီးမြဲသူတို့ဘက်ကဆိုပိုင်းကချင်းချောက်ထားသူမျိုးတော့နျူကလ িয়ার စမ်းသပ်မှုတော့လုံမသွားခဲ့ပါဘူးမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့သူခွဲလွန်သူမြောက်ကိုရီးယားခေါင်းဆောင်ဟောင်ကင်အီဆွန်းရဲ့105နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့ဧပြီလ15ရက်နေ့မှာစစ်ရေးပြအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်။မနေ့တောက်ကြနေ့တုန်းကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မြောက်ကိုရီးယားနိုင်ငံရဲ့ရန်လိုတဲ့မူဝါဒတွေကိုကင်တွယ်သွားမယ်ဆိုတဲ့ချိန်ချောက်ပြောကြားမှုကိုမြောက်ကိုရီးယားစစ်တပ်ကပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုသွားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ပြည်ထောင်စုကကြာသပတေးနေ့တုန်းကကျဲချခဲ့တဲ့အီယာမဘုံကြီးကြောင့်တိုက်ဆုံသူစစ်သွေးကြောအရေးအတွက်30နီးပါးပုံများလာတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်36ယောက်တိုက်ဆုံတယ်လို့တောက်ကြနေတုန်းကပြောခဲ့တာကနေစစ်သွေးကြောအနည်းဆုံး92ယောက်တိုက်ဆုံတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားခဲ့ပါတယ်ဘုံကျတဲ့နေရာကိုစစ်ဆေးနေဆဲဖြစ်ပြီးတိုက်ဆုံသူအရေးအတွက်တိုးလာနိုင်သေးတယ်လို့လည်းခမန်းကြပါတယ်ရဲသားနဲ့စစ်သားတွေတိုက်ဆုံတယ်ဆိုတဲ့လက္ခဏာတော့မတွေ့ခဲ့ရပါဘူးအမေရိကန်အနေနဲ့ဆီးရီးယားနိုင်ငံကိုနောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့ရုရှားဆီးရီးယားနဲ့အီရန်နိုင်ငံတွေကသတိပေးလိုက်ပါတယ်။ဒါပြင်ဆီးရီးယားနိုင်ငံကဒါရုလက်နက်နဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့နိုင်ငံကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အဲ့ဒီ၃နိုင်ငံသားရေးဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်။ရုရှားဆီးရီးယားနဲ့အီရန်နိုင်ငံသားရေးဝန်ကြီးတွေဟာမော်စကိုမြို့မှာတောက်ကြနေကတွေ့ဆုံခဲ့ကြပြီးတော့ဆီးရီးယားနိုင်ငံမှာအမေရိကန်ဘက်ကနောက်ထပ်ထပ်ပြီးတော့ကိုယ်သဘောနဲ့ကိုယ်တစ်ဖက်သက်လှုပ်ဆောင်မယ်ဆိုရင်စိုးရင်စရာကောင်းတဲ့အကျိုးဆက်တွေရင်ဆိုင်မှာဖြစ်သလိုကဘာကြီးကိုလည်းချင်းကြောက်အနေနဲ့ပြုနေတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုညနေ6နာရီကခွဲကနေ9နာရီအထိလိုင်းနမီတာ16.25ရုပ်ကနေတင်ဆက်ခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နိုင်အကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.